တမားမှုနဲ့မဲလိမ်မှုတွေများတယ်ဆိုတဲ့ရွေးကောက်ပွဲမှာစစ်အစိုးရစီစဉ်တဲ့အတိုင်းထွတ်တော်ကိုယ်စားလှယ်အများစုကိုချက်ဖို့ပါတီကရရှိသွားတဲ့အတွက်အစိုးရသစ်ဖွင့်နိုင်တဲ့အခြေအနေကိုရောက်ရှိနေပါတယ်ဒီမိုကရေစီအခြေခံသဘောကိုအကြီးအကျယ်ချိုးဖျက်ထားတဲ့အတွက်ရွေးကောက်ပွဲအာဏာရှင်စနစ်လို့လည်းခေါ်နိုင်ပါတယ်ပါတီစုံရွေးကောက်ပွဲလုပ်ပြီးတစ်ချိန်တည်းမှာပဲစစ်အစိုးရပါတီအနိုင်ရအောင်ချုပ်ကန့်ချေလှယ်ထားတဲ့အစီအစဉ်ဖြစ်ပါတယ်ဒါပေမဲ့စစ်တပ်နဲ့အာဏာသိမ်းတဲ့အစိုးရကနေရွေးကောက်ပွဲကျင်းပပြီးဖွဲ့စည်းတဲ့အစိုးရအဖြစ်အသွင်ပြောင်းမှာမို့တာဝန်သိတဲ့အုပ်ချုပ်ရေးစနစ်များပေါ်ထွက်လာနိုင်မလားလို့စဉ်းစားနိုင်ပါတယ်ရွေးကောက်တင်မြောက်ခံရပြီးမှပုံရှုကွယ်ရှုလုပ်တဲ့အစိုးရမျိုးကိုပြည်သူလူထုကယုံကြည်မှာမဟုတ်ပါဘူးဆုံးဖြတ်ချက်ဘယ်လိုချမှတ်တယ်ဘယ်လိုအကျိုးသက်ရောက်မှုရှိတယ်ဆိုတာကိုသိတာမြင်တာဖို့နဲ့ရှင်းပြဖို့အစိုးရမှာတာဝန်ရှိပါတယ်တော်ဝင်သိသည့်နဲ့စာဝတ်နေကြီးပြည်လဲအောင်လုပေးနိုင်တဲ့အစိုးရကသာပြည်သူလူထုကယုံကြည်ပါလိမ့်မယ်
။စီးရဲချမ်းသာကွဲပြားမှုနဲ့ဆိုင်ပြီးတရားရဲဥပဒေကင်းမဲ့ရင်တိုင်းသူပြည်သားကအစိုးရကိုယုံကြည်မှာမဟုတ်ပါဘူး။ဒါကြောင့်မို့ရွေးကောက်ပွဲကျင်းပပြီးဖွဲ့စည်းလိုက်တဲ့အစိုးရတဲ့ဟာရခိုင်စစ်အစိုးရနဲ့ဘယ်လိုကွဲပြားခြားနားတယ်ဆိုတာကိုစောင့်ကြည့်ဖို့လိုပါတယ်။စစ်အစိုးရလက်ထက်မှာအာဏာရှိလေတာဝန်မဲ့လေဖြစ်ပါတယ်။မမစစ်အစိုးရဟာအငြင်းရန်ဥပဒေအထက်မှာရှိနေပါတယ်။တိုင်းရင်းသားပြည်ထနာစီးပွားရေးကြက်တဲမှုနဲ့ပညာရေးကျန်းမာရေးချွတ်ချုံကြမှုတွေကိုဘယ်လိုကင်တွယ်မယ်ဆိုတာကိုစောင့်ကြည့်ဖို့လိုပါတယ်။တစ်ဖက်သက်အမိန်ပေးတဲ့စနစ်ကျင့်သုံးတာကိုလည်းစောင့်ကြည့်ဖို့လိုပါတယ်။ဒီမိုကရေစီနိုင်ငံမှာယာရူးကြီးလေတာဝန်ကြီးလေဖြစ်ပါတယ်
။တိုင်းရင်းသားလက်နက်ကင်တွယ်နဲ့နိုင်ငံရေးသဘောတူချက်မရတိုင်သေးတဲ့အတွက်ယာယီငင်းချမ်းရေးကိုရေရှည်ခံလိုက်မယ်လို့မမျှော်လင့်နိုင်ပါဘူး။ကချင်းနဲ့ဝလူအင်အားကောင်းတဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုဗမာစစ်တပ်ကလက်အောက်ခံနေကြဆောင်အဖြစ်သူသွင်းဖို့ကိစ္စကိုသာအာရုံစိုက်နေရပါတယ်။တိုင်းရင်းသားလက်နက်ကိုင်ဘက်ကလည်းစစ်အင်အားကောင်းမှသာကို့ဇာတိမျိုးကိုကာဝယ်နိုင်မယ်ဆိုတာနားလေထားဖို့ရပါတယ်။အမျိုးသားလွတ်လပ်ရေးကိုလက်နက်နဲ့ကာဝယ်ရမယ်ဆိုတဲ့ခံယူချက်ပါပဲ။ဒီအယူအဆမျိုးအနောက်တိုင်းမှာလည်းခေတ်စားခဲ့မှုပါတယ်။မိမိနေမျိုးကိုကာဝယ်နိုင်စွာမရှိရင်ကိုယ်ပိုင်အုပ်ချုပ်ရေးကိုရေရှည်တင်းတင်းတားနိုင်မှုခက်ခဲမယ်ဆိုတဲ့သဘောပဲဖြစ်ပါတယ်။မြန်မာပြည်မှာအပြောင်းလဲဖြစ်ဖို့လူတိုင်းလူလူမျှော်လင့်နေကြပါတယ်။နှစ်ပေါင်းများစွာလက်ခဲတင်းလင်းဖြစ်နေတဲ့အခြေအနေကိုစိတ်ကိုနေကြပါပြီ။ရွက်ောက်ပွဲမှာစိတ်ဝင်စားမှုမရှိတာဟာပြည်သူသဘောထားကိုဖော်ပြထားတာပါပဲ။
လူတဦးတယောက်ပေါ်မှာမူတည်တဲ့နိုင်ငံရေးစနစ်ဟာရေရှည်ခံမှာမဟုတ်ဘူးဆိုတာမဆလာခေတ်ကတည်တည်ပြနေပါဗျ။မြန်မာပြည်မှာစစ်တပ်ကအနိုင်ကျင့်အုပ်ချုပ်နေတာကိုရပ်ဆိုင်ပြီးကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ဖြစ်လာအောင်ကြိုးစားဖို့လိုပါတယ်။တာဝန်မသိတဲ့အစိုးရကိုတိုင်းသူပြည်သားကမယုံကြည်လို့ပုံကန်ထကြွမှုပေါ်ပေါက်လာရတာဖြစ်ပါတယ်။ရွေးကောက်တင်မြှောက်လိုက်တဲ့လွှတ်တော်ကိုယ်စားလှယ်ဟာအကျင့်မပြောင်းနိုင်ပဲအာဏာရှင်အတိုင်းဝိုင်းရဲ့အခိုင်အခံဘဝရောက်နေတာမျိုးလည်းရှိတတ်ပါတယ်။လွှတ်တော်ကိုယ်စားလှယ်ဟာစနစ်ဟောင်းရဲ့အာဏာဆက်ရန်နရားကိုမကျော်လွန်နိုင်ရင်တာဝန်သိအစိုးရဖြစ်လာဖို့အခက်အခဲရှိပါတယ်။ဒါပေမဲ့အစိုးရကတာဝန်မသိရင်ပြည်သူလူထုဘက်ကတာဝန်သိဖို့လိုပါတယ်
။တာဝန်မသိတဲ့အစိုးရအမှုတိုင်းရဲ့လုံရမှန်သမျှကိုတိုင်းသူပြည်သားကဖော်ထုတ်တာဟာတရုတ်နဲ့အီရန်လိုအာဏာရှင်နိုင်ငံတွေမှာလူရုံးလုံစင်ဖြစ်နေပါပြီ။ရွေးကောက်ပွဲမှာကလင်ကချစ်လုတ်တာကိုပြည်သူလူထုကဖော်ထုတ်ဖို့လိုပါတယ်။အာဏာရှင်ဝါဒီတွေကပိတ်ပင်မှုကြိုးစားထားတဲ့သတင်းတွေကိုဒီမိုကရေစီသမားတွေကဖော်ထုတ်ဖို့ကြိုးစားတာဟာနှလုံးရည်တိုက်ပွဲပါပဲ။လွန်ခဲ့တဲ့နှစ်ဇူလကကျင်းပတဲ့အီရန်ရွေးကောက်ပွဲမှာမသမာနည်းတွေသုံးတာကိုကွန်ပျူတာအင်တာနက်မှာတောင်းချီပြီးဖော်ပြကြတဲ့အတွက်အစိုးရသက်ဆန့်ကျင်ရေးလှုပ်ရှားမှုပေါ်ပေါက်လာရပါတယ်။ဒါလို့ဖြစ်လာမှာကိုဆိုရင်လို့ထင်ပါရဲ့ဗမာအစိုးရဟာအင်တာနက်ဆက်သွယ်မှုကိုချုပ်ကန့်ပြီးပြည်ပသတင်းလောကနဲ့ဆက်သွယ်ရခက်ခဲအောင်လုပ်ထားပါတယ်။ဒီမိုကရေစီမရှိပေမဲ့အာဏာရှိသူကတာဝန်သိရင်ပြည်သူလူထုခံစားပါသေးတယ်။အမှုထမ်းအရာထမ်းတဦးချင်းအနေနဲ့တာဝန်သိမှုအဖွဲ့အစည်းအနေနဲ့တာဝန်သိမှုနိုင်ငံရေးအရာတာဝန်သိမှုစသဖြင့်အဆင့်ဆင့်တာဝန်သိမှုအရေးကြီးပါတယ်။တာဝန်သိသူကိုသာတိုင်းသူပြည်သားကယုံကြည်ပါလိမ့်မယ်။နိုင်ငံသူနိုင်ငံသားအယုံကြည်မရှိတဲ့ဆိုရလုံငန်းဟာအောင်ပြင်ဖို့ခက်ခဲပါတယ်ခင်ဗျာ